ဂါဇာကမ်းမြောင်တောင်ဘက်အစွန်ပိုင်းမှာရှိတဲ့ရာဖာမြို့လမ်းမတွေပေါ်မှာအစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ပါလက်စတိုင်းဒေသခံတွေနဲ့အရာရှိတွေကပြောပါတယ်။ရာဖာမြို့လည်းကိုဖျက်ပြီးအီဂျစ်နယ်စပ်အထိအစ္စရေးတင်ကားတွေရောက်လာပြီးနောက်တနေ့မှာအခုလိုမျိုးပြတိုက်ပွဲတွေဖြစ်ပေါ်နေတာပါ။ပြီးခဲ့တဲ့တနင်္ဂနွေတုန်းကရာဖာမှာရှိတဲ့ဒုက္ခသည်စခန်းကိုအစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူအများအပြားသေဆုံးခဲ့တဲ့အပြင်မိလောင်မှုတွေပါဖြစ်ခဲ့တဲ့အတွက်နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပေမဲ့မနစ်အောက်တိုဘာလ9ရက်နေ့ကအစ္စရေးနိုင်ငံအတွင်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာမတ်စ်အဖွဲ့ကိုအမြင့်ပြချေမှုန်းရေးအတွက်ထိုးစစ်ဆင်မှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့အစ္စရေးကပြောဆိုနေတာပါ။ရာဖာတိုက်ပွဲအတွင်းအစ္စရေးစစ်သား3ဦးသေဆုံးခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။အနည်းဆုံးလူ45ယောက်သေဆုံးပြီး250လောက်ထိခိုက်ဒဏ်ရာရခဲ့တဲ့ဒီဣဇရေးရဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနယူးယောက်မြို့မှာဒီကနေ့ဒုတိယမြောက်နေ့အဖြစ်နဲ့ဆွေးနွေးပွဲတွေဆက်လက်ကျင်းပဖို့ရှိနေပါတယ်။လူတွေတေဆုံးပြီးကြောက်မဖွယ်ကောင်းတဲ့လူရက်တွေချက်ချင်းရပ်တန့်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းတောင်းဆိုထားပါတယ်ခင်ဗျာ။